မြောက်ကိုရီးယားနိုင်ငံကအရှေ့ဘက်ကမ်းလွန်ပင်လယ်ထဲကိုပယ်ထင်းဒုံးကျည်တစ်ဆင့်ပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ
်။မစ္စိုင်းဖတ်ဆက်ထုတ်ရသော사기들의타격능력을과시한것입니다그래서이와관련된
မြောက်ကိုရီးယားဟာဒုံးကျည်ပစ်လွတ်တာကနေတစ်ဆင့်သူတို့ရဲ့တိုက်ခိုက်နိုင်စွမ်းကိုပြနေပါတယ်။ဒီလို့ရက်တွေဟာကိုရီးယားနိုင်ငံကြားဆက်ဆံရေးကိုပိုဆိုးရွားစေဖို့နဲ့နိုင်ငံတကာတိုင်းဝန်ကြားမှာသဘောထားတွေကွဲပြားစေဖို့ရည်ရွယ်ချက်နဲ့လှုပ်တာဖြစ်ပွဲရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးပြန်လည်ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနပြောခွင့်ရဂျောင်းဂျွန်းဟီကပြောပါတယ်ဒုံးကျည်နှစ်ဆင်းတစ်ပြိုင်တည်းပြစ်လွတ်တာကိုထောက်လှမ်းသိရှိရပြီးတော့ဒဇင်းကအောင်မြင်ပြီးဒဇင်းကပြစ်လွတ်ပြီးချက်ချင်းဆိုသလိုပဲပေါက်ကွဲသွားတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်ဒေါ်လာပြစ်ရိုဒုံးဒုံးကျည်လို့ယူဆရတဲ့ဒုံးကျည်ကိုဒီကနေ့မနေ့၈နာရီမတိုင်ခင်လေးမှာနိုင်ငံနောက်ပိုင်းဝှမ်းဟေးပြည်နယ်အန်ယူမြို့ကနေပြစ်လွတ်ခဲ့ပြီးကီလိုမီတာ1000လောက်ထိရောက်ပြီးတဲ့နောက်ဂျပန်ရေပိုင်နယ်တဲဒါမှမဟုတ်အဲ့ဒီအနားမှာကျသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒုံးကျည်ပြစ်လွတ်ပြီးနိုင်ရီတော်ကြာပြီးတဲ့နောက်တူဂျိုမျိုးတော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကမြောက်ကိုရီးယားကိုပြစ်တင်ရှုတ်ချပါတယ်။အမေရိကန်ပြည်ထောင်စုကလည်းဘယ်လိုရန်စားလာမှုမျိုးကနေမဆိုကိုကိုကိုနဲ့မဟာမိတ်တွေကိုကာကွယ်ဖို့အစဉ်အသင့်ရှိနေတယ်လို့ချက်ချင်းတုံ့ပြန်ပြောဆိုပြီးမြောက်ကိုရီးယားကိုသတိပေးလိုက်ပါတယ်။